ကမ္ဘာတစ်လွှားလူခွင့်ရဲ့အခြေအနေအဆိုးဝါးဆုံးဖြစ်နေတဲ့နိုင်ငံတွေထဲမှာမြန်မာနိုင်ငံပါဝင်နေတယ်လို့ကုလသမဂ္ဂလူခွင့်ရေးဆရာမဟာမင်းကြီးဝေါ်လ်ဒါထက်ကဖေဗရူလာ28ရက်တောက်ကြံနေမှာကြေညာချက်ထုတ်ပြန်ပြောဆိုလိုက်ပါတယ်။မြန်မာနိုင်ငံမှာတိုက်ပွဲတွေဟာမပြတ်ဖြစ်ပွားနေတာဖြစ်ပြီးအိုးအိမ်ပြောင်းရွှေ့ရတာတွေအပြင်နိုင်ငံစီးပွားရေးပါပြိုကွဲပျက်စီးနေတာကြောင့်ဆိုးရတဲ့အခြေအနေတွေကိုဖြစ်ပေါ်နေစေပြီးဒါကိုပြည်သူတွေကဆူဆူဝါဝါပေးဆက်နေရတယ်လို့ပြောပါတယ်။စစ်တပ်အာဏာသိမ်းတဲ့2022ခုနှစ်ကနေစကြည့်မယ်ဆိုရင်2024ခုနှစ်ဟာအကြမ်းဖက်မှုကြောင့်တေဆွန်ရသူအများဆုံးဖြစ်နေတာတွေ့ရပြီးတေဆွန်ရသူက2000နီးပါးလောက်ရှိတယ်လို့ဖော်ပြထားပါတယ်။ဒီနှစ်အတွက်တော့လူပေါင်း15တန်းလောက်စားနပ်ရိက္ခာရှားပါးမှုနဲ့ရင်ဆိုင်ရဖို့ရှိတယ်လို့လူပေါင်း2တန်းလောက်ကအငတ်ဘေးအန္တရာယ်ရှိနေတယ်လို့လည်းဖော်ပြထားပါတယ်။လူသားစားနပ်မှုပြဿနာကလည်းအတော့ကိုဆိုးဝါးနေကြောင်းနဲ့အိုးအိမ်ပြောင်းရွှေ့ရသူက3တန်းခွဲရှိတယ်လို့လူသားစားနပ်မှုအကူအညီလိုအပ်နေသူကတန်း20လောက်ရှိနေတဲ့အပြင်စိုက်ပျိုးရေးကိုကောင်းကောင်းမလုပ်နိုင်ကြတာကြောင့်အငတ်ပြဿနာနဲ့ပါရင်ဆိုင်ရဖို့ရှိတယ်လို့လည်းသတိပေးထားပါတယ်။